ဟုတ်ကဲ့အခုမြန်မာနိုင်ငံမှာဒီမိုကရေစီနီလန်းကြရွေးချယ်ထားတဲ့အစိုးရတဲ့ပေါ်လာနေပါပြီအဲ့တော့ဟိုအချိန်ကဟိုတိုးတောင်းလွန်းတယ်လို့ဆိုရပါမယ်လက်ရှိအချိန်ဒီမှာမြန်မာနိုင်ငံရဲ့ဒီဘာသာရေးဖိနှိပ်မှုတွေပေါ့နော်အများဆက်ဆွဲနေကြတဲ့ဘာသာရေးဖိနှိပ်မှုတွေမညီမျှမှုတွေနဲ့ပတ်သက်ပြီးတော့တိုးတက်မှုတစ်စုံတစ်ရာရှိလာပြီလို့မြင်သလားခင်ဗျာရှိလာလိမ့်မယ်တော့လို့ရောယူဆသလား
Well, it is, as you say, too early to judge. It's only been a few weeks since the new government.
ပြောဖို့အချိန်စောသေးတယ်ဆိုတော့မှန်ပါတယ်။ဒါပေမဲ့လည်းလက်ရှိအနေထားမှာတော့ကျင်းနေစရာတွေစိုးရိမ်စရာတွေကိုရောတွေ့နေရတယ်လို့ဆိုချင်ပါတယ်။ရွေးကောက်ပွဲပြီးအစိုးရအသင်းမှာဖွဲ့မိမှာပဲဒေါ်အောင်ဆန်းစုကြည်က BBC နဲ့အင်တာဗျူးတစ်ခုမှာအစိုးရအသင်းအနေနဲ့လူနည်းစုတွေကိုကာကွယ်သွားမယ်။အကြမ်းဖက်မှုကျူးလွန်သူတွေကိုအရေးယူမယ်။မြန်မာနိုင်ငံမှာမုန်းတမှုတွေမရှိစေရဘူးလို့ပြောသွားခဲ့တာကျင်းနေစရာပါ။ဒါပြင်ခရီးရန်ဘာသာဝင်ချင်းတန်းရန်သာတူကိုဒုသမရခန့်ခဲ့တာလဲဂျင်းနဲ့ဆရာပါဒါပေမဲ့မချသေးရင်ကသာသနာရေးဝန်ကြီးရဲ့ဘာသာရေးနဲ့ပတ်သက်တဲ့ပြောစကားတွေဟာစိတ်ပျက်စရာဖြစ်တယ်လို့မဘာသာအဖွဲ့ကခရီးရန်ဘာသာဝင်ချင်းဒုတိယသမရကိုကန့်ကွက်ခဲ့တာတွေကတော့စိတ်ပျက်စရာပ
ါဆက်ပြီးမေးရမယ့်အချက်ကဥပမာအဖြစ်ဒီအထူးသဖြင့်ပေါ့နော်ဒီဒေါ်အောင်ဆန်းစုကြည်နဲ့ဦးထင်ကျော်အစိုးရကနေပြီးတော့ခန့်လိုက်တဲ့သာသနာရေးဝန်ကြီးသူရဦးအောင်ကိုပေါ့သူကအရင်အစိုးရလက်ထက်ဒီမှာလဲဒီသာသနာရေးဝန်ကြီးဌာနမှာပဲဒုတိယဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ခဲ့ပူပါတယ်အဲ့တော့သူ့ကိုဒီလိုခန့်လိုက်ခြင်းအားဖြင့်ခန့်ခဲ့ခြင်းအားဖြင့်ဒီဘာသာရေးသာသနာရေးကိစ္စအရင်နဲ့ပတ်သက်လို့အရင်တုန်းကသဘောထားတွေအတိုင်းပဲမပြောင်းမလဲအခုတက်ပြီးကျင့်သုံးသွားမဲ့ပုံစံမျိုးဖြစ်နေသလားဆိုပြီးစိုးရိမ်မှုတွေလည်းရှိပါတယ်နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီဆိုတာပြောခဲ့တဲ့ဒီမဘာသာလိုအဖွဲ့မျိုးတွေကချင်းမျိုးသားပေါ့နော်ဒီခရစ်ယာန်တယောက်ကိုဒုတိယသမရခန့်လိုက်တာနဲ့ပတ်သက်ပြီးတော့ဟိုဝိုင်းပြီးဝေဖန်ကြတဲ့အချက်တွေဒီအချိန်နဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဆိုတော့နည်းနည်းရှင်းပါဦ
း I am concerned by what I've heard from the minister and I'm concerned that he will bring in not only the thinking that there's no problem but also the thinking that
တာဒနာရဲ့ဝင်ကြီးပြောစကားတွေကိုကြားတာစိုးရိမ်မိပါတယ်အရင်ဆိုလက်ထက်ကမူဝါဒတွေကိုပြန်ပြီးအသက်သွင်းလာမယ့်အရေးပြင်မဘာသာလို့ဖွဲ့ရင်းနဲ့နင်းနင်းဆက်ဆက်မဟာမိတ်ပြူလာမှလည်းစိုးရိမ်မိပါတယ်သူ့ကိုဘာကြောင့်ဘာသာရေးဝင်ကြီးခန့်လိုက်လဲတော့မသိပါဘူးနိုင်ငံရေးအရာဆုံးဖြတ်ခဲ့တာလားမဘာသာကိုကျင့်နှံ့အောင်ခန့်လိုက်တာလားလဲပြောလို့မရပါဘူးဒါပေမဲ့လည်းသူပြောတဲ့စကားတွေဟာစိုးရိမ်စရာပါအစိုးရအသက်တည်ငြိမ်လာပြီဆိုရင်ဒီနေရာမှာတခြားလူတစ်ယောက်နဲ့ပြောင်းလဲခန့်အပ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်အလားတူပဲခရီးရန်ချင်းတန်းရန်သာတူဒုတိယသမ္မတခန့်အပ်တာမြမပြည်မှာအလုံးကိုကိုစားပြုတဲ့အစိုးရဖြစ်တယ်ဆိုတော့ကောင်းမွန်တဲ့လက္ခဏာဖြစ်ပေမဲ့မဘာသာကကန့်ကွက်တာကိုကြည့်ရင်ဒီဖွဲ့ကြီးရဲ့အန္တရာယ်မြမပြည်မှာရှိနေစေဆိုတာပြသနေပါတယ
်ဒီမဘာသာအကြောင်းပြောမယ်ဆိုလို့ရှိရင်အခုလောလောဆယ်အားဖြင့်တော့ဟိုဒီမဘာသာအဖွဲ့တွေရဲ့ဒီအဓိကစိုးရင်ချက်ပေါ့အဓိကစိုးရင်ချက်ကဘာလဲဆိုတော့မြန်မာနိုင်ငံဟာရဲ့ဗုဒ္ဓဘာသာပေါ့နော်ဟိုအတော်လေးကိုအန္တရာယ်ရှိနေတယ်အထူးသဖြင့်ဒီမွတ်စလင်တွေရဲ့ထိုးဖောက်မှုအန္တရာယ်ကိုရင်ဆိုင်နေရတယ်လို့ပြောကြပါတယ်အဲဒီအထူးသဖြင့်ပေါ့နော်ဒီဘက်ဟိုမွတ်စလင်အများစုနေတဲ့နောက်ဖက်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကိုက်ရဲ့အာရဂန်ဟိုဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင်ဒီကိစ္စကိုတော်တော်လေးစိုးရိမ်နေကြပါတယ်အဲ့တော့ဒီအခြေအနေကိုကျွန်တော်တို့ကမြန်မာနိုင်ငံရဲ့အိမ်ကြီးချင်းထိုင်းနိုင်ငံနဲ့တိုင်းဘလူးနှိုင်းရှင်လို့ရမယ်ဥပမာအဖြစ်ထိုင်းနိုင်ငံရဲ့တောင်ပိုင်းမှာမလေးရှားနဲ့ကပ်နေတဲ့ဒီနေဆက်ဒေသတွေမှာဆိုလို့ရှိရင်ဒီအစ္စလာမစ်စစ်သွေးကြွတွေအစ္စလာမစ်သဘုံထားမှုတွေကတော်တော်လေးဟိုစိုးစိုးဝါးဝါးဖြစ်နေတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေဟာမြန်မာနိုင်ငံရဲ့အနောက်ဖက်ပြည်နယ်တွေရခိုင်ပြည်နယ်ပေါ့နော်အဲ့မှာဖြစ်လာနိုင်တယ်လို့ယူဆသလားခင
်ဗျ I think I have several thoughts on this question the first thing to say is that
ဒီမျိုးကနေပတ်သက်လို့ကျွန်တော်မှအတွေ့အမြင်ရှိခဲ့ပါတယ်ပထမဆုံးပြောချင်တာကတော့မြန်မာပြည်မှာဗုဒ္ဓဘာသာဝင်တွေကအများစုပါဒါကြောင့်ဗုဒ္ဓဘာသာရဲ့တည်ရှိမှုချင်းချောက်ခံရပြီလို့ယူဆနေကြတာချက်ကားပြောဆိုမှုလို့ထင်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာရောဥရောပနဲ့တကမ္ဘာလုံးမှာပါကျွန်တော်တို့အားလုံးစိုးရိမ်ကြရမှာကတာမန်အစ္စလမ်ဘာသာဝင်တွေကိစ္စမဟုတ်ပဲအစွန်းရောက်နေတဲ့အစ္စလမ်စစ်သွေးကြွတွေအရေးပါဒီလိုစိုးရိမ်တာကိုတော့ကျွန်တော်လည်းသဘောတူပါတယ်ဒီတဲ့ပို့ပြီးကျွန်တော်စိုးရိမ်မိတာကတော့မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေကိုနှိမ်ချဆက်ဆက်မဲ့အကြမ်းဖက်မဲ့အမုန်းပွားနေရမယ်ဆိုရင်ပြင်ပကအစွန်းရောက်မွတ်စလင်တွေအတွက်အာယုံစူးစိုက်စရာဖြစ်လာမယ်အရေးပါပဲဒါကြောင့်လဲအခုလိုပြင်ပအန္တရာယ်တွေနဲ့မကြုံချင်လူတွေကိုအစွန်းရောက်မသွားစေရင်ပြည်တွင်းမှာဘာသာရေးဆက်ဆံမှုတွေကိုပြန်ပြီးသုံးသပ်ပြုပြင်သွားဖို့လိုတယ်လို့ကျွန်တော်ယူဆတာပ
ါ That actually brings the attention of radical Islamists to Burma
ဒီအကြောင်းအမယ်ကျွန်တော်ထပ်ပြီးဆက်ပြီးမေးချင်တာကအထူးသဖြင့်ပေါ့နော်ဒီစိုးစိုးကပြောခဲ့သလိုကမ္ဘာပေါ်မှာရှိနေတဲ့ဒီ အစ္စလာမ်အစွန်းရောက်ဝါဒရဲ့ကြံစည်တွေအကြောင်းပြောသွားတာကျွန်တော်သတိပြုမိပါတယ်။အလားတူပဲဒီလိုပဲဗမာနိုင်ငံမှာရှိနေတဲ့ဒီအနောက်ဖက်ဒေသမှာဆိုလို့ရှိရင်ဒါမွတ်စလင်တွေရှိရဲဆင်းရဲမှုမွဲတေမှုကလည်းသူများတဲ့ပုံများတယ်။သူတို့ကသူတို့ဖိနှိပ်ခံရတယ်ဆိုတော့အယူအဆတွေနဲ့နာကျင်မှုတွေကလည်းရှိနေကြတော့ဒီအခြေအနေတွေပေါ်မှာဒီကမ္ဘာလုံးမှာပြန့်နှံ့နေတဲ့အစ္စလာမ်အစွန်းရောက်ဝါဒအတွက်ဒါမွေးဖွားရနေရာတခုလူစုရနေရာတခုဖြစ်လာနိုင်မဲ့အလားအလာရှိတယ်ရှိသလ
ား I have worked in other countries where there is a serious rise of extremist
ဆောဝါရီတုံးမြင့်ပေါက်ပွားလာတဲ့နိုင်ငံတချို့မှာကျွန်တော်လေ့လာခဲ့ပူပါတယ်ဥပမာအင်ဒိုနီးရှားပါကစ္စတန်ဘင်္ဂလားဒေ့ရှ်တို့နိုင်ငံတွေပါဒါပေမဲ့လည်းမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်အတိုင်းဝိုင်းတွေမှာတော့ဒီလိုဆောဝါရီတွေထွက်လာနိုင်တဲ့လက်တလော့အခြေအနေရှိတယ်လို့မထင်ပါဘူးဒါပေမဲ့လည်းသူတို့ကိုဆက်ပြီးခွဲခြားဆက်ဆံနေရင်ချင်းချောက်ခံနေရရင်မုန်တီလှုပ်ဆော်ခံနေရရင်သူတို့ကိုအစိုးရတွေဖြစ်အောင်တွန်းပို့မဲ့သဘောတွေဖြစ်လာနိုင်ပါတယ်ဒါအပြင်ဒီခွင့်ရေးကိုယူပြီးပြင်ပအစိုးရတွေကဝင်ပြီးစီယုံလှုပ်ဆော်လာမယ့်အန္တရာယ်လည်းရှိလာပါလိမ့်မယ်ဒါကြောင့်ဘာသာရေးနဲ့ပတ်သက်လို့မြန်မာနိုင်ငံမှာပြောင်းလဲဆက်ဆံမှုသဘောတွေလုပ်ဖို့လိုအပ်နေတာပါ
extremist ideas among the Muslim population
တခြားဘာသာရေးနဲ့အရင်နဲ့ပတ်သက်လို့ရောဥပမာအဖြစ်ဒီအစ္စလာမ်ဘာသာနေလွှဲရင်ပေါ့နော်အခုဆိုတာပြောခဲ့သလိုမာဘာသာအဖွဲ့တွေကနေပြီးတော့ချင်းမျိုးသားခရီးယန်တယောက်ကိုဒုတိယသမ္မတအဖြစ်တင်တာကိုမကြင်မနက်မှတ်ချက်ပေးခဲ့တယ်ဆိုတော့ကိစ္စမျိုးတွေအပြင်တခြားထူးထူးခြားခြားတခြားဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေပါတွေရှိနေသေးတယ်
Yes, certainly I think Christians face some challenges. It hasn't been as
Muslim လောက်ချင်းနေမဆိုးရမယ်မြန်မာနိုင်ငံမှာခရီးယန်နေလဲပြီးခဲ့တဲ့နှစ်အတွင်းဖိနှိပ်မှုတွေခံခဲ့ရပါတယ်။ချင်းပြည်နယ်မှာလောကတိုင်တွေကိုစစ်တပ်ဆွေးရကဖြိုလဲခဲ့တာ၊ကလင်းငယ်တွေကိုဗုဒ္ဓဘာသာနဲ့အတင်းသွင်းခဲ့တာ၊ကချင်ပြည်ဘက်မှာလက်နက်ကန်ပြဖက်တွေအတွင်းခရီးယန်ဖျားကြောင်းတွေဖျက်ဆီးခံခဲ့ရတာဒါတွေကိုမှတ်တမ်းတွေနဲ့အတိအကျရှိပါတယ်။နောက်တစ်မျိုးကတော့မဘာသာအဖွဲ့ကြီးကခရစ်ယာန်နဲ့မွတ်စလင်ဘာသာပေါ်နှစ်ခုရှုံ့ချတဲ့ဆော်ရဆရန်တွေဖြန့်ဝေနေတဲ့အချက်ပါမဘာသာအဖွဲ့ကြီးကခရစ်ယာန်တွေရောမွတ်စလင်တွေသာမကပဲသူတို့ယူဆနဲ့မတူညီတဲ့သူမှန်သမျှနှစ်ခုရှုံ့ချနေတာပါဗုဒ္ဓဘာသာဝင်ချင်းချင်းတော်မှာအယူဆမတူတဲ့သူတွေကိုနှစ်ခုခဲ့တာတွေ့ရမှာပါဥပမာစိုင်းဆရာဦးထင်လင်းမှုကိုပဲကြည့်ပါ
ကျွန်တော်တို့ပြောနေတာကဒါနည်းနည်းအနှုတ်လက္ခဏာဆောင်တဲ့ကိစ္စ၏ပြဿနာ၏အကြောင်းပဲပေါ့နော်ဒီအပေါင်းလက္ခဏာဆောင်တဲ့တကယ်သာဒီပြည်တွင်းမှာဖြစ်နေတဲ့ဒီဘာသာရေးဖိနှိပ်မှုတွေဘာသာရေးမညီညွတ်မှုတွေကိစ္စတွေပေါ့နော်အဲ့ဒါတွေကိုလက်တွေ့အဖြစ်ရင်ဆိုင်ဖြေရှင်းဖို့ပြည်တွင်းနဲ့ပြည်ပမှာဒီဘယ်လိုလုပ်ငန်းတွေလုပ်ခဲ့တာတွေရှိနေတယ်လဲအထူးသဖြင့်Benedict Roger ကိုယ်တိုင်တွေ့ခဲ့တဲ့ပါဝင်ခဲ့တဲ့အကြောင်းလေးပေါ့နည်းနည်းပြောပြပါလား
Yes one of the things that gives me hope for the future of Burma is that there are a growing number of individuals religious
မနက်ငယ်အနာဂတ်တွင်မျှော်လင့်ချက်ကောင်းတစ်ခုကတော့ဘာသာရေးလွတ်လပ်ခွင့်ဘာသာပေါင်းစုံအတူရှင်တွဲရပ်တည်စရရင်းနဲ့ပတ်သက်လို့လူပုဂ္ဂိုလ်တူးရင်းစီရောဘာသာရေးအဖွဲ့တွေနဲ့လူမှုလူဒန်းစာအဖွဲ့တွေတနည်းတစ်နည်းပိုပြီးတိုးပွားလာတာပဲဖြစ်ပါတယ်ဒီကိစ္စတွေမှာမြန်မာနိုင်ငံကဗုဒ္ဓဘာသာဖုံးတော်ကြီးတော်တော်များများအပြင်ခရစ်ယာန်သာသနာပိုင်ဖုံးတော်ကြီး Charles Bon နဲ့ပါကျွန်တော်ပူးတွဲဆောင်ရွက်နေပါတယ်သူတို့အပြင်မြန်မာနိုင်ငံကမွတ်စလင်အရေးလှုပ်ရှားတက်ကြွသူတွေချို့ကိုပါဂျနီဗာမြို့တော်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးကိုဖိတ်ခေါ်ပြီးသူတို့ရဲ့အမြင်သူတို့တင်ပြခြင်းနဲ့ဖြစ်ရှင်းနိုင်ရေးအလားအလာတွေကိုဆွေးနွေးစည်းခဲ့ပါတယ်ကျွန်တော်တို့အနေနဲ့သူတို့အားလုံးကိုကူညီပံ့ပိုးပေးသွားဖို့လိုပါတယ
် speak about these issues to speak about their solution their proposed solutions and that was a very successful visit
I already ကိစ္စရင်းနဲ့ပတ်သက်လို့လုပ်နေတဲ့ကိစ္စအခြေအနေတွေပေါ်အားရမှုရှိလား
I think to use a phrase that many people have used now I am cautiously optimistic
အများသုံးနေတဲ့စကားတိုင်းပြောရင်တော့သတိကြီးကြီးထားပြီးအကောင်းမြင်ပါတယ်လို့ပဲပြောပြစီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရရဲ့လွတ်ဆောင်ချက်တွေကိုကျွန်တော်တို့ကြိုဆိုရမှာပါဒါပေမဲ့လည်းရှစ်ဆက်ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်ဆိုတာကိုလည်းကျွန်တော်စိုးရိမ်မိပါတယ
် difficult and we do need to address these issues
ဒါကမ္ဆာဒီမာကဒီအခုဒီစာအုပ်ပေါ့နော်ဒီစာအုပ်ကိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့စာအုပ်ပေါ့ကိုဒီအမေရိကန်နှုတ်တော်အမတ်နှစ်ယောက်ကိုပေးနေတဲ့ဓာတ်ပုံကျွန်တော် Facebook မှာမြင်လိုက်ပါတယ်အဲ့တော့အခုလောလောဆယ်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အကြောင်းရင်းနဲ့ဒီအမေရိကန်နှုတ်တော်အမတ်တွေနဲ့တွေ့ရတဲ့အကြောင်းရင်းလေးကိုနည်းနည်းလေးပြောပြပါတာဘာလို့များလောက်ခဲ့လဲစာ
Yes, well, I've come to Washington D.C. to meet policymakers and NGOs and others to talk about a number of human rights issues relating to Burma and also relating to other countries that I work on, North Korea and Indonesia as well.
ဆူဝမူဝါဒရေးဆွဲသူတွေအဆူဝမဟုတ်တဲ့အဖွဲ့အစည်းနဲ့တွေ့ဆုံမှုဝါရှင်တန်ကိုကျွန်တော်ရောက်နေတာပါမြန်မာနိုင်ငံအပြင်မြောက်ကိုရီးယားအင်ဒိုနီးရှားစတဲ့နိုင်ငံတွေရဲ့ဘာသာရေးအခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးတင်ပြခဲ့ပါတယ်တနေ့တစ်ချိန်တစ်ချိန်လောက်လာဖြစ်ပါတယ်ဒီစာအုပ်ကတော့ကျွန်တော်ဘဝအပြောင်းအလဲတစ်ခုအကြောင်းရေးထားတဲ့စာအုပ်အသစ်ပါလူခွင့်ရေးလှုပ်ရှားမှုတွေအကြောင်းပြင်မြန်မာနိုင်ငံကိုသွားတဲ့ခီးစဉ်တစ်ခုအတွင်းလွန်ခဲ့တဲ့3နှစ်ကသာသနာပိုင်ဆရာတော်ချားစ်ပွန်နဲ့တွေ့ဆုံပြီးကက်သလစ်ဘာသာဝင်ဖြစ်ကူးပြောင်းခဲ့ပုံအကြောင်းလည်းပါဝင်ပါတယ်ဒီစာအုပ်ကိုကျွန်တော်တွေ့ခဲ့တဲ့လွတ်တော်မှတ်တွေကိုပေးခဲ့ပါတယ်ဝါရှင်တန်ဒီစီမြို့တော်ရဲ့သာသနာပိုင်ဆရာတော်နဲ့လည်းတွေ့ဆုံခဲ့ရမှာဒီစာအုပ်ကိုလက်ဆောင်ပေးရင်းနဲ့မြန်မာနိုင်ငံအကြောင်းဆွေးနွေးဖြစ်ပါတယ
် Here in Washington သူတို့ကဗမာပြည်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘလောက်များစိုးရင်ပုံပန်မှုတွေရှိနေတယ်လဲ
I think some of them understand the situation and understand that whilst the new government is a step forward it's not
တချို့ကတော့မြန်မာနိုင်ငံမှာအစိုးရတည်းရဲ့လုပ်ငန်းတွေဟာအလားအလာကောင်းတယ်လို့နားလည်သဘောပေါက်ကြပါတယ်ရှေ့ဆက်စင်ကုန်မှုတွေရင်ဆိုင်ရအောင်မယ်ဆိုတာလည်းသိကြပါတယ်တချို့ကတော့တိတ်မသိကြပါဘူးဒါကြောင့်ဒီလိုလူတွေတွေ့တဲ့အခါအခြေအနေတွေကိုအသိပေးဖို့ရှင်းပြဖို့ကအဓိကဖြစ်ပါ
တယ်in both the current situation but also the past and the background so that they could understand the context
ကိုရိုင်းအနေနဲ့ရောဗမာပြည်ကိုမကြခင်ပြန်သွားပြီးတော့ဗမာပြည်ရဲ့အခြေအနေကိုလက်တွေ့ထပ်ပြီးတော့လေ့လာဖို့ရှိသေးလားခင်ဗျာ
I've actually been in Burma twice recently most recently in February when I took a British member of parliament to Burma
မကြခင်နှုန်းကပဲမြန်မာနိုင်ငံကိုနှစ်ခါသွားလည်ပြီးပါပြီနောက်ဆုံးတစ်ခေါက်ကတော့ဖေဖော်ဝါရီလတည်းမှာပါမြန်မာသွေးတွေ့ပါတဲ့ဗြိတိန်လွှတ်တော်အမတ်တယောက်ကိုခေါ်သွားခဲ့ပါတယ်မြန်မာနိုင်ငံကိုတခါမှမရောက်ဘူးတဲ့သူ့ကိုသူ့ဖေရဲ့မွေးရဇာတိနိုင်ငံနဲ့မိတ်ဆက်ပြတဲ့သဘောပါအခုနောက်ပိုင်းချက်ချင်းတော့ထပ်ပြီးသွားဖို့မရှိသေးပါဘူးနှစ်ကုန်ပိုင်းလောက်မှာတော့ထပ်သွားဖို့ဖြစ်နိုင်ပါတယ
် I will hope to go
Thank you very much
Thank you
ကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်